Telegram လူမှုကွန်ရက်ဆက်သွယ်ရေး app ကိုတီထောင်ဖန်တီးသူရုရှားနိုင်ငံသား Pavel Durov ကိုပြင်သစ်နိုင်ငံ Paris မြို့မှာဖမ်းဆီးထိန်းသိမ်းခဲ့လိုက်တာနဲ့ပတ်သက်လို့သူတို့အနေနဲ့ဘာမှဖုံးကွယ်ထားတာမရှိကြောင်းနဲ့သူတီထောင်ထားတဲ့ app ကိုအလွဲသုံးစားလုပ်တာနဲ့ပတ်သက်လို့ပိုင်ရှင်ကိုဖမ်းဆီးတာကတော့အဓိပ္ပာယ်မရှိပါဘူးလို့ Telegram app ကကြေညာချက်ထုတ်ပြန်ပါတယ်အဇာဘိုင်ဂျန်ကနေပြန်တန်းလာတဲ့ကိုပိုင်လေရင် Paris မြို့ရဲ့အပြင်ဘက်မှာရှိတဲ့ Litvore လေစိတ်မှာဆင်းသက်ခဲ့ပြီးတဲ့နောက်မှာစနေနေ့တုန်းကအသက်39နှစ်အရွယ်ဘီလီယံနာတထေး Durov ကိုဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။အခုလိုမျိုးဖမ်းဆီးလိုက်တဲ့အတွက်သူ့ကိုခွင့်ရေးတွေပေးဖို့ရုရှားကပြင်သစ်ကိုသတိပေးထားပါတယ်။ Age လူမှုကွန်ရက်ပိုင်ရှင် Elon Musk ကလည်းဥရောပမှာတော့လွတ်လပ်စွာပြောဆိုခွင့်ထိခိုက်နေပြီဆိုပြီးတော့ဝေဖန်လိုက်ပါတယ်။ပြင်သစ်နဲ့ RS ဆော်ဘားများပြည်ထောင်စု UAE နိုင်ငံသားအဖြစ်ခံယူထားတဲ့ Durov ကိုဖမ်းဆီးတဲ့အကြောင်းအရာကတော့ Telegram app မှာစီးစစ်ကြက်မှတ်တဲ့သူမရှိဘဲနဲ့ရာဇဝတ်မှုတွေကိုကြက်ကြက်ပြန့်ပြန့်ခွင့်ပြုထားတာကိုကနဦးစုံစမ်းစစ်ဆေးနေပြီးတော့ရဲတွေနဲ့ပူးပေါင်းဆောင်ရွက်တာမရှိတာကြောင့်လို့ပြင်သစ်ရဲတပ်ဖွဲ့ကပြောပါတယ်စီးပွားရေးမဂဇင်းကြီးရဲ့အဆိုအရကတော့ဒေါ်လာ 15.5 ဘီလီယံလောက်ချမ်းသာတယ်လို့ခန့်မှန်းထားတဲ့ Durov အနေနဲ့သူ့ရဲ့ Telegram app ကိုအဆိုအရတချို့ရဲ့ဖိအားပေးမှုတွေရှိနေပေမဲ့ဒီ app ကတော့ပထဝီနိုင်ငံရေးအရာဗတ်မလိုက်တဲ့ဂျားနေလူမှုကွန်ရက်တစ်ခုဖြစ်နေဆက်ပြီးတော့ရှိနေတဲ့ဆိုတာကိုပြောခဲ့တာဖြစ်ပါတယ်ရှင်